ူရောနိုင်ငံကိုအမေရိကန်တပ်တွေထပ်မံဆေးလို့ရေးကိစ္စနဲ့ပတ်သက်လို့အမေရိကန်လွှတ်တော်နဲ့သမ္မတဘုရှ်အကြားတင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲအမေရိကန်နိုင်ငံ၏တွင်းမှာလည်းဒီကိစ္စနဲ့ပတ်သက်လို့ပြောဆိုဝေဖန်မှုကြီးရက်တွေအတော်ထွက်နေပါတယ်။အခုဆိုရင်အမေရိကန်သမ္မတဘုရှ်ရဲ့အရှိကြဆုံးနိုင်ငံ၏အကြံပေးတွေတဲကတဦးဟာသမ္မတဘုရှ်အစိုးရကိုအဝေဖန်ဆုံးလူတစ်ယောက်ဖြစ်လာပါပြီ။သမ္မတဘုရှ်ရဲ့နိုင်ငံ၏အကြံပေးဖြစ်ခဲ့တဲ့မထရူဒော့ဖ်ကနေပြီးတော့အင်ဖီရိုကိုလူသိရှင်ကြားဝေဖန်မှုတွေဖြစ်နေတာနဲ့ပတ်သက်လို့ VOE ရဲ့အင်ဖီရိုသတင်းတောက်ပလော့ဝက်ဘ်ဆန်သတင်းပေးပို့ထားတာကိုကျွန်တော်ဆက်ပြီးတင်ပြပေးပါမယ်။မဆူတော့ဟာနယူးယောက်တိုင်းသတင်းစာကြီးကိုသူ့ရဲ့ဝေဖန်ချက်တွေရှင်းလင်းပြောပြပါရယ်အခုပတ်တနင်္လာနေ့ထုတ်နယူးယောက်တိုင်းသတင်းစာကြီးရဲ့မျက်နှာဖုံးမှာဒီသတင်းပါလာတာဖြစ်ပြီးတော့သမ္မတဘုရှ်ဟာအခုဆိုရင်အထူးကြံစံနေတယ်လို့မက်ထရူဒော့ကပြောပါရယ်ဒါအပြင်သမ္မတဘုရှ်နဲ့သူ့ရဲ့မူဝါဒတွေအပေါ်မှာလည်းသူဟာယုံကြည်ကိမဲ့လာတဲ့အကြောင်းရှင်းပြပါရယ်မစ္စတာဘုရှ်နဲ့ဒီမိုကရက်တစ်သမ္မတလောင်းဂျွန်ကယ်ရီတို့ရဲ့2004ခုနှစ်သမ္မတယူကောက်ပွဲကာလတုန်းကမစ္စတာဒော့ဟာသမ္မတဘုရှ်ရဲ့အထူးအကြံပေးပုဂ္ဂိုလ်တွေကတူပါဒါပေမဲ့လည်းခုတော့မန်ဆာချူးဆက်အထက်လွှတ်တော်မှဂျွန်ကယ်ရီရဲ့အီရတ်ကနေပြီးတော့အမေရိကန်တပ်တွေဆုတ်ခွာရေးတောင်းဆိုမှုဟာမှန်ကန်တယ်ဆိုတာသူမြင်တဲ့အကြောင်းမစ္စတာဒော့ကနယူးယောက်တိုင်းသတင်းစာကိုရှင်းပြပါရယ်ဒီပေါ်မှာအင်ဗီရောကပြန်လည်တုံ့ပြန်မှုကတော့နှမ်းရှင်လို့ရှင်သိပ်ပြီးတော့မထီရောက်ပါဘူး CBS ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့သမ္မတဘုရှ်ရဲ့လက်ရှိထိပ်တန်းအကြံပေးတူဖြစ်တဲ့ဒန်ဘာလက်ကမစ္စတာဒော့ဟာသူ့ရဲ့မိတ်ဆွေဟောင်းတယောက်ပါလို့ပြောပါတယ်။ဒါပေမဲ့လည်းမစ္စတာဒော့ရဲ့သားဖြစ်သူဟာအီရတ်စစ်ပွဲကိုတွားတော့မှမဟုတ်လို့သူ့ရဲ့ဘဝမှာတကယ့်ကိုပုဂ္ဂိုလ်ရေးခံစားချက်ဖြစ်နေတဲ့အချိန်လို့မစ္စတာဘာလက်ကထောက်ပြပါတယ
်။ He himself has acknowledged that he's going through a lot of personal turmoil but also he has a son who was soon to be deployed.
အဲ့သူကိုယ်တိုင်သူ့မှာပုဂ္ဂိုလ်ရေးဆိုင်ရာခံစားချက်ရှုပ်ထွေးမှုရှိတယ်ဆိုတာသတိထားမိပါလိမ့်မယ်။သားဖြစ်သူကမကြခင်အီရတ်ကိုတွားရောက်တော့မဲ့စစ်သားတအူးပါ။ဒါကြောင့်မလို့ဒီကိစ္စစဉ်းစားမယ်ဆိုရင်မိဘတအူးအနေနဲ့ထိခိုက်စရာဖြစ်လာနိုင်တယ်လို့မစ္စတာဘာလက်ကပြောသွားတာပါ။ဒီလိုမျိုးအခြေအနေကြောင့်မစ္စတာဒော့ဟာအီရတ်ကိစ္စအငြင်းပွားမှုမှာပုဂ္ဂိုလ်ရေးခံစားချက်တွေဖြစ်နေတယ်လို့မစ္စတာဘာလက်ကပြောတာပါ။မစ္စတာဒော့ကဝေဖန်ပြောဆိုခဲ့တယ်လို့သမ္မတဘုရှ်ဟာအထူးကြံစံနေတယ်လက်ရှိစစ်ပွဲရဲ့အခက်အခဲပြဿနာတွေကိုလည်းနားမလည်ဘူးဆိုတာကိုသူ့အနေနဲ့သဘောမတူဘူးလို့သမ္မတဘုရှ်ရဲ့အကြံပေးမစ္စတာဘာလက်ကပြောပါတယ်။
I've spent most of my the last 14 years working beside this president. I know every day he wakes up there's nothing that weighs
more. ကျွန်တော်ရပြီးခဲ့တဲ့ဆယ်လေးနှစ်ကာလအများစုကအခုသမရဘေးနားမှာအလုပ်လုပ်ခဲ့တာပါ။သူ့နှုတ်ရောင်နဲ့ဘာဖြစ်တယ်ဆိုတာကိုကျွန်တော်နေ့စဉ်သိပါတယ်။အခုဖြစ်နေတဲ့ Iraq Republic နောက် Iraq ကိုဆစ်လွတ်ထားတဲ့လူတွေရဲ့အသက်အန္တရာယ်သူတို့ရဲ့ကိစ္စဝေးစားတွေထက်တခြားအရေးတကြီးကောင်းတဲ့မှာဖြစ်နေတဲ့ကိစ္စသူ့မှာဘာမှမရှိပါဘူးလို့ Mr. Bush ရဲ့ထိတ်တန့်ကြံပြီး Mr. Ballack ကပြောသွားတာပါ။မစ္စတာဒော့ဟာလည်းအခုလက်ရှိသမ္မတဘုရှ်တက်ဆက်ပြည်နယ်ဥချုပ်ရေးမှူးဖြစ်နေစဉ်ကာလကအတော်ကြာသူ့ရဲ့ဘေးနားမှာနေခဲ့သူပါအဲ့ဒီချိန်ကပြည်နယ်ဥချုပ်ရေးမှူးမစ္စတာဘုရှ်အနေနဲ့စစ်တော်မှာဒီမိုကရက်တစ်တွေနဲ့အတူတကွလှုပ်ဆောင်နိုင်တဲ့အစွမ်းအစကြောင့်မစ္စတာဘုရှ်ရဲ့အမှုတမ်းအဖြစ်သူလုပ်ခဲ့တာလို့မစ္စတာဒော့ကနယူးယောက်တိုင်းသတင်းစာကိုရှင်းပြပါရတယ်။အဲဒါပေမဲ့လည်းမစ္စတာဘုရှ်ဟာသမ္မတတာဝန်ယူချိန်2001ခုနှစ်စက်တင်ဘာလ17ရက်အမေရိကန်ပြည်တော်စုကိုအကြမ်းဖက်တိုက်ခိုက်ခံမှုဖြစ်ပြီးတဲ့နောက်တိုင်းပြည်မှာစီစီလုံးလုံးဖြစ်အောင်သူ့ရဲ့အစွမ်းစကိုဖော်ထုတ်ဖို့အချင်းချင်းဖြစ်စီတယ်လို့မစ္စတာဒော့ကပြန်လည်ဝေဖန်ပါတယ်။ဒီမှတ်ချက်တွေပေါ်မှာတော့ဒီမိုကရက်တစ်အမတ်တွေဘက်ကလည်းပြောဆိုတုံ့ပြန်ချက်တွေထွက်ပေါ်လာပါတယ်။ဒီမိုကရက်တစ်ဒလဝဲအထက်လွှတ်တော်အမတ်ဂျိုးဘိုင်ဒန်ကတော့အခုကိစ္စဟာသမ္မတဘုရှ်ရဲ့အစိုးရပေါ်မှာစိတ်ပြက်စရာအကောင်းဆုံးဖြစ်ဖြစ်တည်ရပါပဲလို့ပြောဆိုဝေဖန်ခဲ့ပါတယ်။